မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝင်ရဲ့ဖေရူမေခွဲအကိုဖြစ်သူဟာလောက်ကျန်ခံလိုက်ရပုံပေါ်ဝင်မလဲတည်ဆိုးရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်မချရသေးတဲ့အကြောင်းဒီကနေ့မှာပဲမလေးရှားကျန်းမာရေးဌာနတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်တည်ဆိုးရတဲ့အကြောင်းရင်းနဲ့သက်ဆိုင်ရာဆွေမျိုးသားချင်းဘသူဘဝဖြစ်ကြောင်းသိနိုင်မှုတည်ဆုံးသူကင်ဂျွန်နန်းရဲ့အလောင်းကိုရင်ခွဲစစ်ဆေးရာကရရှိလာတဲ့နမူနာတွေကိုတခွက်ခန်းတစ်ခုမှစစ်ဆေးဖို့ပေးပို့ထားတဲ့အကြောင်းမလေးရှားကျန်းမာရေးဝန်ကြီးဌာနထူထောင်ကျန်းမာရေးဦးစီးဌာနညွှန်ကြားရေးမှူးနူဝါဟေရှမ်အဗ်ဒူလာကပြောဆိုခဲ့တာပါစိတ်တင်ခဲ့မှုရှိမရှိဆိုတာနဲ့ပတ်သက်လို့တခွက်ခန်းမှာစစ်ဆေးသွားမှာဖြစ်ပေမဲ့ဘယ်ချိန်စစ်ဆေးမှုတွေပြီးစီးမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ရင်ခွဲစစ်ဆေးရမှာတော့ရုပ်တရက်နှလုံးရောဂါပေါက်တဲ့လက္ခဏာမျိုးမတွေ့ရသလိုဒဏ်ရာတန်ချက်တစုံတရာမတွေ့ရဘူးလို့လည်းမလေးရှားကျန်းမာရေးဝန်ကြီးဌာနအရာရှိကပြောဆိုခဲ့ပါတယ်။သေဆုံးသူဟာကင်ဂျုံနန်းဖြစ်ကြောင်းအတည်ပြုထားပြီးစစ်ဆေးသူတွေက DNA မျိုးဗီဇလက်ပွင့်နဲ့တောင်းနမူနာတွေကိုမှတ်တမ်းယူထားပေမဲ့တိုက်ဆိုင်စစ်ဆေးနိုင်မဲ့အချက်လက်တွေကိုတော့မိသားစုဝင်တွေထံကလက်ခံရရှိတာမျိုးမရှိသေးဘူးလို့လည်းကျမယူညီဌာနရဲ့ညွှန်ကြားမှုနိုဟာဟရှန်ကပြောဆိုခဲ့ပါတယ်တဆုံသူရဲ့မိသားစုဝင်ဖြစ်ဆက်သွယ်ပြောဆိုတာမျိုးမရှိသေးကြောင်းလည်းသူကပြောဆိုခဲ့တာပါမြောက်ကိုရီးယားတပ်မကြီးကန်ချိုကတော့မလေးရှားရဲ့တပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုမယုံကြည်တာကြောင့်ပူးတွဲစစ်ဆေးဖို့လည်းမနေ့တုန်းကပဲတောင်းဆိုထားပါတယ်မလေးရှားဝန်ကြီးချုပ်နာဂျက်ရာဇက်ကတော့မြောက်ကိုရီးယားကိုနာမည်ပြတ်ဖို့မလေးရှားနိုင်ငံအနေနဲ့အကြောင်းတစုံတရာမရှိသလိုစုံစမ်းစစ်ဆေးမှုတွေကိုလည်းတိတိကျကျစောင့်ရွက်သွားမှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်